လူစုလူဝေးမလုပ်ဖို့အာဏာပိုင်တွေကသတိပေးထားပေမဲ့စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနေရာအနှံ့မှာဆက်လက်ဖြစ်ပေါ်နေပါတယ်။အစိုးရရုံးဆက်ရာနေပြည်တော်မှာတော့ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုမီးသတ်ပိုက်တွေတုံးပြီးလူစုခွဲဖို့စူးစမ်းခဲ့သလိုပြစ်ခတ်နိုင်နေမှုကြောင့်တိခိုက်တန်ရာရသူတွေ20လောက်ရှိခဲ့တယ်လို့မြို့ခံတွေကပြောပါတယ်။အဲ့ဒီအထက်က2ယောက်ကတော့တိခိုက်မှုပြင်းထန်တယ်လို့လည်းဒဏ်ရာရသူတွေကိုကုသမှုပေးနေတဲ့နေပြည်တော်ကရင်တထောင်ဆေးရုံကကျန်းမာရေးဝန်ထမ်းတဦးကပြောပါတယ်။
အဓိပ္ပာယ်မသိသေးဘူးခင်ဗျာဟုတ်ကဲ့ဒီဘက်ကကိုထုတ်ချင်းပေါက်သွားတာပါဟုတ်တယောက်ကခေါင်းကြီးကြီးတယောက်ကတော့အခုတည်းဒီအသက်ရှည်ပြီးသူ့ကိုတည်ပြီးပြီးတော့အပြင်မှာပြန့်နေရဒါပေမဲ့အနေထားကကြတဲ့ခါကျတော့ချင်းပြောလို့ရှိရင်တော့ဒါခင်ဗျားကသူဒါတည်ပြီးပြောလို့ရတဲ့အနေထားပဲကျွန်တော်ကအသက်ရှူရက်တက်ပြီးရခါအသက်ရှူပိုက်တက်ပြီးအသက်ရှူရက်ရှိုက်ထားပြီးတာရှိတယ်။ဟုတ်ကျွန်တော်ကတော့အခုအနေထားကတော့အမစီရနေဆိုလို့ရှိရင်ဒီလိုဒီဖြစ်နေရမရနိုင်ဘူးကျွန်တော်ထင်ပါတယ်ဒါပေမဲ့ပြောလို့တော့မရသေးဘူးခင်ဗျာဥကောင်းကိုဖြည့်ရည်ကြည်ရန်ဥကောင်းကိုလည်းပါပဲရှိနေသေးရဲ့လို့ကျွန်တော်ကထင်ပါတယ်ဒါကိုခေါင်းတက်မှန်နေရလေဟုတ်ကဲ့
နေပြည်တော်ကဆန္ဒပြပွဲအတွင်းအသက်20ဝန်းကျင်လူငယ်နှစ်ဦးပြင်းထန်ဒဏ်ရာရခဲ့ကြတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဒဏ်ရာရသူတဦးရဲ့တငယ်ချင်းဖြစ်သူကလည်းမျက်မြင်ကိုယ်တိုင်ကြုံခဲ့ရတဲ့အဖြစ်ကိုအခုလိုပြောပါရယ
်ဒီလူတွေကိုစိတ်ကိုမစောစောအောင်လုပ်ပြီးရခြင်းမှာသူတို့ရာဘတ်နဲ့တည်းနဲ့လည်းဖောက်နေအဲ့အချိန်မှာဝါတာကန်နေနဲ့လည်းပြစ်နေတယ်ကျွန်တော်လည်းတက်နိုင်တယ်လို့ကျွန်တော်လည်းသွားဆွဲထုတ်နေတယ်ကျွန်တော်မပြစ်ဘူးသူအိမ်နဲ့ကာပြီးတော့ကျွန်တော်ဒီမှာကျသွားတဲ့လူတွေကျွန်တော်တယောက်ပြီးတော့သွားဆွဲထုတ်နေတယ်ကျွန်တော်တငယ်ချင်းကိုလည်းကျွန်တော်အဆွေတော့ခဲ့ကိုပြီးတော့ဒီကောင်ဘာဖြစ်ပါနေလဲဆိုတော့ तू ဆေးရနာရှင်အလိုမရှိဆိုပြီးတော့ဒီ on လော်နဲ့ off ပြီးတော့ဒီဘက်ပြန်ပြေးတဲ့အချိန်မှာ तू နောက်ကနေရွေးချက်ရှိတော့ငွေချင်းနောက်ကျောပစ်သွားတာဗျာ
မန္တလေးမြို့မှာလည်းဒီကနေ့ဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိတ်တိတ်အခြေအနေတွေကြုံခဲ့ရပါတယ်မန္တလေးမြို့က38လမ်းနဲ့88လမ်းတောင်မှာဆန္ဒပြနေသူတွေကိုရဲတပ်ဖွဲ့ကမိသက်ပိုက်တွေမျက်ရည်ယိုပုံးတွေတုံးပြီးလူစုခွဲဖို့စူးစမ်းခဲ့တာပါဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူတွေရှိပေမဲ့အခြေအနေကတည်တည်ငြိမ်ငြိမ်ရှိနေတယ်လို့မန္တလေးတိုင်းရဲတပ်ဖွဲ့ကဒုရဲမှူးကြီးမမောင်က VOA ကိုပြောပါရယ
်90ကျော်လောက်ရှိပါတယ်အရှင်လေးအေးစေးပါပဲ38လမ်း83မှမှတ်မှာတော့သူတို့ကဲနဲ့ပြန်ထီလို့ရဲတပ်ဖွဲ့ကနေတန်ရရသွားတာရှိတယ်မန္တလေးပြည်သူပြည်သားရဲ့အေးစေးပါပဲနော်အေးချမ်းချမ်းပါပဲ
စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေနေရာအနှံ့ပေါ်ပေါက်နေတဲ့အထက်ကပဲခူးတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်အပါအဝင်တိုင်းနဲ့ပြည်နယ်တချို့မှာလည်းအာဏာပိုင်တွေကလူစုခွဲနိုင်နေဖို့ကြိုးပမ်းတာတွေဖမ်းဆီးတာတွေလည်းရှိပါသေးတယ်။ရွေးကောက်ပွဲမှာအနိုင်ရထားတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီကတော့ငြင်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းတာတွေမလုပ်ဖို့နဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုအကာအကွယ်ပေးဖို့ဒီကနေ့ပဲကြီးညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်းကလည်းစစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ကိုငြင်းငြင်းချက်ချင်းကန့်ကွက်ဆန္ဒပြနေသူတွေကိုအင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုလေးစားဖို့တတိပေးထားပါတယ်။ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးနှိမ်နင်းတဲ့တဲ့င်းတွေအတွက်အလုံးအမင်းစိုးရိမ်ကြောင်းလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယုံကဒီကနေ့ပဲကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဆန္ဒပြသူတွေပေါ်အင်အားအလွန်ကျွံသုံးတာကိုလက်မခံနိုင်ကြောင်းနဲ့လွတ်လပ်စွာစုဝေးခွင့်ထုတ်ဖော်ပြောဆိုခွင့်အပါအဝင်အခြေခံလွတ်လပ်ခွင့်တွေကိုလေးစားဖို့လဲကုလသမဂ္ဂဌာနညှိနှိုင်းရေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုမစ္စတာအိုလာအမ်ဂရန်ကတိုက်တွန်းထားပါရဲ့ရှင်